မြန်မာနိုင်ငံနဲ့မှာတိုက်ပွဲဖြစ်တာတွေဘုံပေါက်ကွဲတာတွေပြစ်ခတ်တပ်ဖြစ်တာတွေဖြစ်ပေါ်နေခြင်းနိုင်ငံတကာကမြန်မာအရေးကိုဆွေးနွေးအဖြေရှာဖို့တိုက်တွန်းနေခြင်းမှာပဲ ခရာတဲ့နီလန်ကိုရှာပေးပါသည်ဆွေးနွေးတင်တဲ့အဖွဲ့အစည်းတွေအားလုံးနဲ့စုဆောင်ဆွေးနွေးတဲ့နီလန်နဲ့မှသာလဲအဖြစ်ရှိနိုင်မယ်လို့ကျွန်တော်တို့ယုံကြည်တဲ့ချက်ဒီခန္ဓာရှိတဲ့အကြောင်းတွေကိုကျွန်တော်တို့ရေးထားတာရှိပါတယ်ပြောမဆိုလို့ရှင်တော့အားလုံးကဒီမြန်မာနိုင်ငံအရေးကိုဆောင်ရွက်နေတဲ့နိုင်ငံအဖွဲ့အစည်းတွေတခြားသောဒီတိုင်းတိုင်းကအဖွဲ့အစည်းတွေစစ်ကောင်စီတွေ
အားလုံးတကယ်အတိအကျမှန်ကန်တဲ့တရားတဲ့နီလန်ကိုရှာပေးမှဆွေးနွေးတဲ့နီလန်နေမှာဒါလေကျွန်တော်တို့ဖြစ်ရှိနိုင်မယ်လို့ကျွန်တော်ဆန္ဒရှိကြောင်းအဲ့ဒါဒီဖြစ်ပါတယ်ခင်ဗျဒီသဘောထားဟာမြန်မာတနိုင်ငံလုံးနဲ့သက်ဆိုင်တဲ့မူဝါဒဖြစ်ကြောင်းလဲအခုလို့ဆက်ပြောပါတယ်ကျွန်တော်တို့ထုတ်ပြန်ကြေညာချက်ကတော့အားလုံးအတွက်မူပိုင်းဆိုင်ရာပဲဖြစ်ပါတယ်အခုဥမာ
NUG တို့တခြားနိုင်ငံရေးပါတီတွေအဲ့ဒါနဲ့ပတ်သက်တဲ့ဒီသဘောထားတွေလုံးဝမပါပါဘူးအဲ့ဒီလိုမျိုးလည်းတို့လုံးဝပါပဲပေါ့ကျွန်တော်တို့လည်းပူးပေါင်းကြည့်နေနေမှာပူးပေါင်းမှာဖြစ်ပါတယ်အခုကျွန်တော်တို့ထုတ်တဲ့သဘောထားကတော့အားလုံးမြန်မာနိုင်ငံတစ်ခုလုံးနဲ့အဲပြည်ဆိုင်နေတဲ့မူဝါဒပေါ့နော် policy ဆိုင်ရာဒီလိုထားပဲဖြစ်ပါတယ်
တီတန်ကတော့ဘာမှမရှိပါဘူးเนาะကျွန်တော်တို့ကေအိုနဲ့ဒီစစ်ကောင်စီတီတန်တွေ့ဆုံဆွေးနွေးဖို့ဆိုတော့ဒီဌာနတွေတော့မဟုတ်ပါဘူးအဲ့ဒါကျွန်တော်တို့အားလုံးနဲ့ဆိုင်တဲ့ဟာကိုပဲကျွန်တော်တို့ဒီဌာနရှိတဲ့အကြောင်းကိုပဲကျွန်တော်တို့ရေးသားတာဖြစ်ပါတယ်ခေအိုတို့ပြန်ကြမှာပါဝင်တဲ့ဂျန်နဲ့ချက်တွေကတော့လက်ရှိအခြေအနေအားတိုင်းရင်းသားလက်နက်ကိုင်ရဲ့နိုင်ငံရေးပါတီတွေရဲ့လ ဒီလိုအကူအညီတွေဆက်ပေးဖို့နဲ့ KIO အနေနဲ့ပူးပေါင်းတော့မှာဖြစ်ကြောင်းဆိုတာတွေပါဝင်ပါတယ်။ KIO ရဲ့ကြေညာချက်နဲ့ပတ်သက်ပြီးစစ်ကောင်စီရဲ့သဘောထားကိုစစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထောင်ကအခုလိုပြောဆိုပါတယ်
။ဒီတိုင်းမအောင်ဆက်နေဆိုင်ဖွဲ့စည်းတွေနဲ့ပတ်သက်ပြီးကျွန်တော်တို့အနေနဲ့သဘောထားကတော့ဒီ NCA ပါတိုင်းအောင်ရဖို့ငြိမ်းချမ်းရေးကိုဒါအမြဲတမ်းဒါလက်ခံကြိုးစားရရှိပါတယ်။ဒီကြေညာချက်နဲ့ပတ်သက်ပြီးကျွန်တော်တို့အင်ဂျင်နီယာတို့အနေနဲ့ကတော့အကောင်းမြင်ပေါ်လာပဲရှိပါတယ်
တဆက်တည်းမှာပဲတမတော်အနေနဲ့တိုင်းသားလက်တကန်အဖွဲ့တွေနဲ့ပြစ်ခတ်ရဆက်ပေးတာကြောင်းနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့ရှေ့လုပ်ငန်းစဉ်နဲ့ဥတီကြပ်ပါအချက်တွေအတိုင်းထာဝရငြိမ်းချမ်းရေးရဖို့ NCA စာချုပ်အတိုင်းဆောင်ရွက်နေကြောင်းကိုဗစ်ကာကွယ်ဆေးထိုးလုပ်ငန်းတွေကိုတိုင်းသားလက်တကန်နယ်မြေတွေမှာပါဆောင်ရွက်သွားမှာဖြစ်ကြောင်းပြောဆိုပါတယ် KIA ကချင်လက်တကန်အဖွဲ့ဟာ NCA စာချုပ်ကိုလက်မှတ်ရေးထိုးမထားသေးပဲ bilateral ကနှစ်ဖက်အပြည့်ရဲ့စာချုပ်ချုပ်ဆိုရေးအတွက်ဆွေးနွေးနေတဲ့အချိန်မှာကိုဗစ် -19 ကပ်ရောဂါဖြစ်ပေါ်တာနဲ့စစ်တပ်ကအာဏာသိမ်းခဲ့တာကြောင့်ဆွေးနွေးပွဲတွေရပ်ဆိုင်နေကြတာဖြစ်ပါတယ်။လက်ရှိမှာတော့စစ်ကောင်စီတပ်တွေနဲ့ KIA အကြမ်းမှကချင်ပြည်နယ်၊ရှမ်းပြည်နယ်မြောက်ပိုင်းနဲ့စကိုင်းတိုင်းမြောက်ပိုင်းဒေသတွေမှာပါတိုက်ပွဲတွေဖြစ်နေခဲ့ပါတယ်ခင်ဗျာ။